ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကင်မွန်ဟာတင်းငါနေကမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်။မစ္စတာဘန်ကင်မွန်ဟာတင်းကုလနေကမြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးစစ်ကောက်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒုတိယဝန်ကြီးချုပ်နဲ့ကာယရေးဝန်ကြီးဗိုလ်ချုပ်ကြီးမြတ်ထူးတို့နဲ့တွေ့ဆုံခဲ့တယ်လို့စစ်ကောက်စီကတင်းထုတ်ပြန်ပါတယ်။တင်းလာနေမွန်လွဲပိုင်းကဗိုလ်ချုပ်ကြီးမြတ်ထူးနဲ့မစ္စတာဘန်ကင်မွန်တို့နေပြည်တော်ရှိဂျက်စပင်ဟိုတယ်မှာတွေ့ဆုံကြရမှာနိုင်ငံခြားရေးဝန်ကြီးလည်းတက်ရောက်ခဲ့တယ်လို့ထုတ်ပြန်ချက်ကပြောပါတယ်။အဒီလိုတွေ့ဆုံမှာမြန်မာနိုင်ငံကြီးနောက်ဆုံးဖြစ်ပေါ်တိုးတက်မှုအခြေအနေများနဲ့ပတ်သက်၍ရင်းနှီးပွင့်လင်းစွာဖြင့်အမြင့်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။ဘန်ကင်မွန်ရဲ့အလုပ်လုပ်နေတဲ့တန်တမာဟောင်းတစ်ယောက်ကတော့ဒီစီခီးစဉ်ကိုစီစဉ်ခဲ့တာကြားပြီးဖြစ်ကြောင်းအကြိမ်များစွာရွှေ့ခဲ့ရကြောင်းရိုက်တာသတင်းဌာနကိုပြောပါတယ်။ဒေါင်ဆန်းစုကြည်ကိုလွတ်ပေးဖို့မစ္စတာဘန်ကင်မွန်ကတောင်းဆိုကြောင်းလည်းအဆိုပါတန်တမာကဆိုပါတယ်။ဒေါင်ဆန်းစုကြည်ကိုတွေ့ဆုံဖို့တောင်းဆိုခဲ့ပေမဲ့မစ္စတာဘန်ကင်မွန်ကတွေ့ဆုံခွင့်မရရှိခဲ့ပါဘူး။ဒီကိစ္စမှာတမရဟောင်းဦးသိန်းစိန်နဲ့တော့မစ္စတာဘန်ကင်မွန်ကတွေ့ဆုံခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံတာဝန်ကတော့ဘန်ကင်မွန်ရဲ့ခီးစဉ်မှာတောင်ကိုရီးယားနိုင်ငံအနေနဲ့ပါဝင်ပတ်သက်မှုမရှိဘဲ The Elders အဖွဲ့ကလုံလုံလောက်ရစီစဉ်တဲ့ခီးစဉ်လာဖြစ်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံကတရားဝင်စစ်လွတ်တဲ့ခီးစဉ်မဟုတ်တဲ့အကြောင်းတုံ့ပြန်ပြောဆိုတော့ကို EP သတင်းမှာရေးထားပါတယ်။ဘန်ကင်မွန်ဒုဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့ The Elders အဖွဲ့ဟာ2009ခုနှစ်ကတောင်အာဖရိကတမရဟောင်းနယ်ဆန်မန်ဒဲလာစတင်တည်ထောင်ပြီးနိုင်ငံကောင်းဆောင်ဟောင်းတွေတော်တော်များများပါဝင်တဲ့အဖွဲ့ဖြစ်ပါတယ်။